မြန်မာဒုက္ခသည်တွေကိုထိုင်းအာဏာပိုင်တွေကပြန်ပြီးတော့ပို့နေတဲ့အကြောင်းသတင်းကိုတင်ပြပေးကြပါရစေ။ကရင်ပြည်နယ်မြောက်ဝတီခရိုင်ရွှေကုတ်ကိုဒေသကဂျေးရွာမှာစစ်ကောင်စီတပ်နဲ့နေ जा ဆောင်တပ်ပူးပေါင်းထားတဲ့တပ်ဖွဲ့တွေနဲ့ကရင်အမျိုးသားလူမျိုးရေးတပ် KILA ပူးပေါင်းစစ်ကြောင်းတို့ကြားမှာပြီးခဲ့တဲ့ရက်ပိုင်းတွေတုန်းကတိုက်ပွဲတွေအတော်လေးကိုပြင်းထန်ခဲ့ပြီးတဲ့နောက်မှာတော့ထိုင်းနိုင်ငံဘတ်ချန်ကိုစစ်ဘေးရှောင်မြန်မာဒုက္ခသည်လူဦးရေ 8,000 ကျော်လောက်ထွက်ပြေးတိမ်းရှောင်ခဲ့ကြရပါဗျ။အဲ့ဒီထဲကစစ်ဘေးရှောင်တဝက်လောက်ကမနေ့တုန်းကနဲ့ဒီကနေ့ဒီမှာနေရက်ကိုပြန်ပို့ခံရတယ်လို့ပြောပါတယ်။နေရက်ကိုမပြန်ကျင်သားသေးတဲ့သူတွေကိုလည်းနေရာနှစ်ခုကိုခွဲထားတာတွေ့ရတယ်လို့စစ်ဘေးရှောင်တွေကိုကူညီပေးနေသူတွေကပြောပါတယ်။ဒီအကြောင်းကို VOA မြန်မာပိုင်းသတင်းတောက်မတ်အေးအေးမှာကသတင်းပေးပို့ထားပါတယ်
။စစ်ကောင်စီနဲ့နေကြားဆောင်ပူးပေါင်းထားတဲ့တပ်ဖွဲ့တွေနဲ့ကရင်မျိုးသားလူမျိုးရေးတပ် KNL ပူးပေါင်းစစ်ကြောင်းတွေကြားပြီးခဲ့တဲ့ရက်ပိုင်းတွေအတွင်းတိုက်ပွဲတွေပြင်းထန်ခဲ့တဲ့ထိုင်းမြန်မာနယ်စပ်မြောက်ဝတီမြို့နယ်ရွှေကုတ်ကိုဒေသကကြေးရွာတွေကပြေးလာသူတွေကိုထိုင်းအနာပိုင်တွေကမနေ့ကစပြီးမြန်မာနိုင်ငံဘက်ကိုပြန်ပို့နေတာပါ။အေဗီလာ6ရက်နေ့ကစတင်ခဲ့တဲ့ပြင်းထန်တဲ့တိုက်ပွဲတွေအတွင်းလက်နက်ကြီးကြီးစံတွေကျတာ၄ချောင်းတိုက်ခိုက်မှုတွေရှိတာကြောင့်ထောင်ထဲချီရှိတဲ့ဒေသခံတွေဟာဘေးလွတ်ရာထိုင်းနိုင်ငံဘက်ကိုထွက်ပြေးခိုလုံခဲ့ကြရတာပါ။ဒီရက်ပိုင်းတွင်တိုက်ပွဲတွေအနည်းငယ်ငြိမ်သက်သွားတဲ့အတွက်ထိုင်းအနာပိုင်တွေကအဲ့ဒီစစ်ဘေးရှောင်တွေကိုနေရက်ပြန်ပို့ခဲ့တာလို့ဆိုပါတယ်။အခုဆိုရင်နေရက်ပြန်သူထောင်ကနန်းလောက်ရှိနေပြီးမနေ့ကနေရက်ပြန်သူတွေကတော့စိုးရိမ်စိတ်တွေနဲ့ပြန်ရတာဖြစ်တယ်ဆိုပြီးစစ်ဘေးရှောင်တွေကိုအကူအညီပေးနေတဲ့အဝေးရောက်ဧရာဝတီအသင်းရဲ့တွဲဖက်အတွင်းမှုကိုအောင်မင်းစိုးကပြောပါတယ်
သူတို့2000ကျော်က2000ကျော်လုံးပို့လိုက်တယ်သူတို့ရဲ့ဆိုရင်စေကမနေ့သူတို့တကြပြပို့တော့ပြန်ရတယ်ပြန်ပြီးရဲ့စေကတော့ညကကျတော့လေးပြန်ခွဲဟိုပြစ်တာခတ်တာတော့မရှိဘူးဒါပေမဲ့လေးပြန်ခွဲဆိုတော့သူတို့မှဆိုရင်စေကြီးရသာတယ်ဟုတ်ကဲ့ပြန်ပို့တော့ပြန်ရဝါရလူတွေဆိုရင်စေကြီ
းလောလောဆယ်မှာလည်းမပြောင်းကျင်သေးတဲ့စစ်ဘေးရှောင်တွေကိုနေရာနှစ်ခုမှာထားပေးထားတယ်လို့လည်းသူကပြောပါတယ်
အခုလောလောဆယ်လက်ရှိမှာတော့နတ်နေရာပဲထားထားတယ
်။
တနေ့နေရာတွေကတော့သူတို့ပြန်ပို့တယ်။တနေ့ရကကျတော့ကျွန်တော်တို့ one part asset မှာယူစည်းကနေရတနေ့ရမှာကျန်တယ်။အဲ့မှာကတော့နတ်နေရာမှာရှိရလူတွေကိုတပေါင်းလိုက်တယ်။2500ကျော်လောက်ရှိမှာ
။
နောက်ပြီးတော့ဖျားတောက်ရှိရနေရတနေ့ရကိုသူတို့ထားထားတယ်။အဲ့ဟာကျတော့ကျွန်တော်တို့အခုလက်ရှိလို့ဖို့လို့ option လို့ဒုက္ခတဲ့စကံပုံမျိုးဒုက္ခတဲ့အခြေချစကံပုံစံမျိုးသူတို့စောက်နေတဲ့ပုံစံနဲ့တွေ့ရတယ်။အဲတော့ရေတန်းဆက်တွေထောင်တာတို့တောက်ရေတန်းဆက်တွေထောင်တာတို့နောက်ပြီးတော့ရေဆက်တွေချစ်ချစ်လောက်တာတို့ဟိုလောက်တဲ့ပုံစံကဒုက္ခတဲ့ရေရှိဒုက္ခတဲ့ဌာနပုံစံမျိုးသူတို့လောက်တာပြီးတော့အဲ့နေရာတနေရာရှိရအဲ့တနေရာကကျတော့1500ကျော်လောက်ရှိရသူတို့ကတော့မပြန်ကျင်ရတဲ့အကြောင်းရင်းကတိုက်ပွဲမဖြစ်သေးဘူးလို့သူတို့ယူဆတယ
်။စစ်ဘေးရှောင်တွေကတော့နေထိုင်စားတောက်ရေကိုအိမ်သာပါပြဿနာရှိတဲ့အတွက်နေရက်ပြောင်းရင်သူတွေကများပါတယ်။ဒါပေမဲ့လည်းဒီကနေ့အေပီလ10ရက်နေ့မှာတော့မြဝတီမြို့အမှတ်9ရပ်ကွက်အနီးမဲဆောက်မြဝတီချစ်ကြည်ရဲတံတားနှင့်လမ်းမပေါ်မှာလက်လုံဒုံးကျည်ပောက်ကွဲမှုဖြစ်ခဲ့တယ်လို့ရပ်ကွက်6မှာလည်းပောက်ကွဲမှုဖြစ်ခဲ့ပါတယ်။ဒီအတွက်မြဝတီမြို့ကတော့ငြိမ်သက်မှုတွေတိတ်မရှိသေးပါဘူး။ပြီးခဲ့တဲ့ရက်ကတော့နေကြားဆောင်ကြက်နဲ့တိုက်ပွဲဖြစ်နေတဲ့ပြည်သူ့ကာကွယ်ရေးတပ်ဖွဲ့စစ်ကြောင်းတွေပိတ်ဆို့ခံရပြီးတိုက်ပွဲတွေဖြစ်ခဲ့တာကြောင့်ကြာဆုံးသူတွေများတယ်ဆိုပြီးမြေပြင်သတင်းတွေအရသိရှိရပါတယ်။ကြာဆုံးမှုအရေအတွက်အတိအကျကိုတော့သိချာမသိရသေးပါဘူး။လက်တလောမှာတော့ပြီးခဲ့တဲ့ရက်ကတိုက်ပွဲဖြစ်ခဲ့တဲ့ရွာတွေဘက်ကနေကရင်မျိုးသားလွတ်မြောက်ရေးတပ်နဲ့ပြည်သူ့ကာကွယ်ရေးတပ်ဖွဲ့ပူးပေါင်းစစ်ကြောင်းတွေဆုတ်ခွာသွားပြီလို့လည်းဒေသခံတွေကတော့ပြောဆိုကြပါတယ်ရှင်။